ဇန်နဝါရီလ10ရက်နေ့ကဖြူးမြို့ရဲ့အနောက်ဘက်24မိုင်အကွာပဲခူးရိုးမှတဲကိုဗဟိုပြုပြီးတော့လှုပ်ခတ်ခဲ့တဲ့ပြင်းအား6အဆင့်ရှိတဲ့ငလိအပါဝင်အခု2018ခုနှစ်ရဲ့ပထမနလအတွင်းမြန်မာနိုင်ငံတဝန်းဒေသပေါင်းစုံမှာပြင်းအားသိမ့်မများလာတဲ့ငလိမောင်း30ကျော်လှုပ်ခတ်ခဲ့ပါတယ်။ကာလရှည်ခံမှန်းချက်အရရန်ကုန်မန္တလေးနေပြည်တော်ပဲခူးစားတဲ့မြို့ကြီးတွေရှိနေတဲ့သခိုင်းပြည့်၍ကြောတလျှောက်အင်အားပြင်းတဲ့ငလိလုံနိုင်ချေအထူးတတိပြုလုပ်နေပြီလို့မြန်မာနိုင်ငံငလိကော်မတီကပြောပါတယ်။တရင်အပြည့်စုံကတော့ VOA မြန်မာပိုင်းတင်ထောက်မမမြင့်ခိုင်ကပြောပြမှာပါရှင
်ဖေဖော်ဝါရီ3ရက်နေ့ကတာချီလိတ်မြို့ရဲ့အနောက်မြောက်ဘက်28မိုင်အကွာမှာပြင်းအား 5.3 ရှိတဲ့အင်အားတင်ငလင်းလှုပ်ခတ်ခဲ့ပြီးဖေဖော်ဝါရီ4ရက်နေ့မှာတော့ဒီဒီရဲမြို့ရဲ့အရှိတ်ဘက် 12 မိုင်ခန့်အကွာမှာပြင်းအား 4.3 ရှိတဲ့မြေငလင်းလှုပ်ရှားခဲ့ပါတယ်2018ခုနှစ်ရဲ့ပထမနှစ်လအတွင်းငလျင်စုစုပေါင်းအကြိမ်30လှုပ်ခတ်ခဲ့တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမြေငလျင်တိုင်းဒေသကြီးဌာနကလက်ထောက်ညွှန်ကြားရေးမှူးဦးကျော်ကျော်လင်းကအခုလိုပြောပြပါတယ်
။ဇန်နဝါရီ10ရက်နေ့နေ့ပြီးတော့ယနေ့ရှိတော့ယနေ့ဒီအကြိမ်ပေါင်း34ကျော်ရှိပါတယ်။အဖြူမြို့မှာလှုပ်ခဲ့တဲ့ငလျင်ကတော့ဇန်နဝါရီ10ရက်နေ့ကလှုပ်ခဲ့တာပါ။အဲဒီကောင်ကတော့အင်အားတော့ 6.0 ရှိပါတယ်။အချာဟာဒီရတော့ဒီ5.5ကျော်ပေါ့5.4ကျော်ပေါ့ဟာဒီဟာလေးရှိပါတယ်ခင်ဗျာ
ဇန်နဝါရီလနဲ့ဖေဖော်ဝါရီလအတွင်းလှုပ်ခတ်ခဲ့တဲ့ငလျင်တွေဟာပြည့်ရွေတစ်ခုလေးရဲ့အနီးဝန်းကျင်မှာလှုပ်နေတာမဟုတ်ပဲမြန်မာနိုင်ငံတဝန်းဒေသပေါင်းစုံမှာလှုပ်ခတ်နေတာဖြစ်ပြီးနောက်ဆက်တွဲငလျင်သဘောမျိုးဖြစ်တာမို့အလွန်မင်းစိုးရိမ်စရာမလိုပေမဲ့လစ်လျူရှုလို့တော့မရဘူးလို့ငလျင်ပညာရှင်တွေကထောက်ပြကြပါတယ်ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံငလျင်ကော်မတီဒုတိယဥက္ကဋ္ဌဦးမျိုးတန်ကအခုလိုပြောပြပါတယ
်သူကပြည့်ရွေဟိုတခုတည်းရဲ့အနီးပတ်ဝန်းကျင်မှာတော့ဆုံးလုပ်နေတာလားဒါမှမဟုတ်ဘဲနဲ့ဟိုမြန်မာနိုင်ငံတဝန်းပေါ့ဟိုဒေတာပေါင်းစုံကနေပြီးတော့လုပ်နေသလားတကယ်လို့ဆရာတို့ကျွန်တော်တို့ကဟိုနေရာကလုပ်ဒီနေရာကလုပ်ဒေတာပေါင်းစုံကနေရာပေါင်းစုံကလုပ်နေတယ်ဆိုရင်တော့စိုးရိမ်ရမှာရှိတယ်အဲ့လိုမှမဟုတ်ဘဲနဲ့ကြည့်ရင်တခုတည်းကနေလုပ်နေတယ်ဆိုရင်တော့ဒါစိုးရိမ်ရမှာနေတာသိရှိတယ်လို့ဆိုလို့ရှိရင်တော့ဒီတော့ခင်ဗျာဒီနောက်ဆက်ချင်းနေကြတော့သူကနေလေးနေလေးငကူဝဟိုကဒီဒီလီလီမချခနာလုပ်လို့လုပ်တာရှိတဲ့ဒီစားတယ်အဲသူတော့တိတ်တယ်လေကိုရင်ပြတော့မရှိဘူးပေါ့တို့တော့လည်းပဲလစ်လူရှိလို့လည်းမရ
ဘူးဒါပေမဲ့တစ်ဖက်မှာလည်းကာလရှည်ခံမှန်းချက်အရာရန်ကုန်မန္တလေးနေပြည်တော်ပဲခူးစားတဲ့မြို့ကြီးတွေရှိတဲ့သခိုင်းပြည့်ရွေတစ်လျှောက်မှာတော့အင်အားပြင်းငလျင်လှုပ်ခတ်နိုင်ခြေကိုအထူးဂရုပြုဖို့လိုနေပြီလို့ဦးမျိုးတန်ကအခုလိုပြောပြပါတယ
်မြို့ကြီးတွေရှိနေတဲ့ဆိုတော့ပြည့်ရွေတွေတစ်လျှောက်ဥပမာဆိုရန်ကုန်မြို့တွေရှိနေတဲ့ပဲခူးရှိနေတဲ့မန္တလေးရှိနေတဲ့စကိုင်းရှိနေတဲ့ကျွန်တော်ကဟိုဒီမြို့တွေရှိနေတဲ့စကိုင်းပြည်ကြီးတစ်လျှောက်ကတော့ long term petition ကိုတော့ကာလအရှိနဲ့ဟိုပြန်ပြီးတော့ comment ထားချက်ပြီးရစီရင်တော့သူကဟိုအချိန်မှာအဓိကဂရင်းကြီးလုပ်မယ်ဆိုရင်သူကလုပ်ဖို့ရတဲ့အရန်ဖြစ်နိုင်ကြီးကများနေတာဆိုတဲ့အခါကျတော့ခုနကပြည်သူလေးလုပ်တဲ့ငွေတွေကိုဖယ်ထားလိုက်အောင်တော့ဖြစ်နိုင်ကြီးကတော့ဒီပြည်ကြီးတစ်လျှောက်မှာကလေးကြီးလုပ်နိုင်ကြရတော့များတယ်လို့ကျွန်တော်တို့ကကောက်ချက်ဆွေးရမယ်။ကလေးကြီးကြီးလုပ်ဖို့ဆိုတာကနောက်ဆုံးလုပ်ခဲ့တဲ့ငလျင်နဲ့ဆိုတာပြန်တွက်ကြည့်ရတာ။အဲနောက်ဆုံးငလျင်လုပ်ခဲ့တဲ့နှစ်ကနေကြည့်လို့ဘယ်လောက်ကြာနေပြီလဲ။2012ကကျတော့ခုကတိတ်မကြသေးဘူး။2018ဆိုတော့6နှစ်လောက်ပဲရှိသေးတာဆိုတော့ဒီပြန်လုပ်ဖို့ဆိုတာဆွေးလမ်းရင်းနေသေးတယ်။ဒါပေမဲ့ကျန်တဲ့အပိုင်းတွေဖြစ်တဲ့ခုနက1939ပေါ့လုပ်ခဲ့တဲ့သွားဖြူးသဘူးလေးပိုင်းတွေဆိုတော့ဒေသားရမယ်။နောက်တစ်ခါ1839ပေါ့အင်းဝငလျင်လုပ်ခဲ့တဲ့ကျွန်တော်တို့ဒီအမရပူကအင်းဝနေပြီးတော့မိထီလာနေပြီးတော့ပေါ့နော်ဒီအပိုင်းတွေကကျွန်တော်တို့သတိထားမယ
်မြန်မာနိုင်ငံမှာအကြီးအမားဆုံးပြည့်ရွေဖြစ်တဲ့သခိုင်းပြည့်ရွေကျော်တလျှောက်မှာ2012ခုနှစ်ကလှုပ်ခတ်ခဲ့တဲ့တပိတ်ချင်းငလျင်လှုပ်ခတ်မှုအပိုင်းကလွှင့်ရင်ကျန်ငလျင်လှုပ်ခတ်ခဲ့ဘူးတဲ့နေရာအများစုမှာအချိန်မရွေးငလျင်လှုပ်ခတ်မှုတွေရှိလာနိုင်တယ်လို့ဆိုပါတယ်အင်အားပြင်းငလျင်တွေလှုပ်ခတ်တဲ့အခါငလျင်ဗဟိုချက်နဲ့နီးကပ်တဲ့နေရာတွေမှာအပျက်စီးအဆုံးရှုံးတွေများနိုင်တာကြောင့်ကြိုတင်ပြင်ဆင်မှုတွေပြုလုပ်ထားဖို့လိုအပ်တယ်လို့ပညာရှင်တွေကအကြံပြုပြောဆိုထားပြီးငလျင်အန်ဒီဟာတိုက်တာအဆောက်အဦတွေရဲ့အနေအမြင့်နဲ့မဆိုင်ပဲအဆောက်အဦတည်ရှိတဲ့မြေနေရာအနေထားငလျင်ပြည့်ရွေကျောနဲ့အကွာအဝေးအဆောက်အဦရဲ့ငလျင်တန်းခန္ဓာရည်တို့အပေါ်မှာမူတည်တယ်လို့ပညာရှင်တွေကထောက်ပြနေကြတာလည်းဖြစ်ပါတယ်ရှင်
။မမြင်မြင်ခိုင်ပါရှင်။